လူဘဝရပြီဘုရားမြတ်စွာဘုရားကြီးနဲ့ကျုပ်ပြည့်ပြီးတဲ့အချိန်မှာရေကြီးဆုံးအခြေခံအားဖြင့်ပါရေကြီးတယ်အခြေခံအားဖြင့်ရေကြီးဆုံးအချက်ကအမြင်မှန်ဆိုတာရှိဖို့လိုတယ်နော်မှန
်ပါဗျာ
အမြင်မှန်ဆိုတာဘာကိုပြောတာတော့မဟုတ်သေးလို့ရှင်လုံးတဲ့တာနဲ့မလုံးတဲ့နာကိုခွဲခြားကြည့်မြင်ဖို့သာပြီလို့ပြောလို့ရှင်ဒါသမာဓိဋ္ဌိကိုပြောတာပေါ့အမြင်မှန်တကယ်ရေကြီးဆုံးကလူဘဝရလာတဲ့အခါမှာလုံးတဲ့တာနဲ့မလုံးတဲ့နာဒီတစ်ခုမှာအမြဲတမ်းအသေးပဲရှိတယ်မလုံးတဲ့နာကိုမလုံးပြီးစေဖို့နဲ့လုံးတဲ့နာကိုလုံးပြီးစေဖို့ဒီနှခုမှာမလုံးတဲ့နာကိုတချို့ကရှောင်တတ်တော်တယ်လုံးတဲ့နာကိုမလုံးပြီးပဲဖြစ်နေတယ်ဒီနှခုမှာမလုံးတဲ့နာကိုလုံးပြီးလို့ရှိရင်လည်းအကျိုးပဲဖြစ်စေတတ်တယ်လို့လုံးတဲ့နာကိုမလုံးသေးတဲ့အကျိုးပဲဖြစ်စေတယ်အဖြစ်ဒီနှခုကတူတူပဲလို့ခေါ်ဘုရားမြတ်စွာကလုံးတဲ့နာနဲ့မလုံးတဲ့နာဒီနှခုကိုဖွဲခြားဟောကြားတယ်အကျိုးကျတော့ယုံကြည်ချက်တွေရရှိမယ်ဆိုလို့ရှိရင်လုံးတဲ့နာနဲ့မလုံးတဲ့နာဖွဲခြားပြီးတော့ပြီးဖို့မလိုတဲ့အယူဝါဒမျိုးတွေလည်းရှိတယ်သောတို့အရာရာကိုထာဝရဘုရားကခံစင်တာဘုရားခံစင်တာဘုရားအလိုတော်ကြားလို့ဆိုတဲ့အမြင်တစ်မျိုးမိမိတို့ရဲ့တဏ္ဍာမှာရောက်လာဘာပဲဖြစ်ဖြစ်ဘုရားလိုတော်ကြားဖြစ်ရတာလို့ဆိုရင်လုံးတဲ့နာနဲ့မလုံးတဲ့နာစတဲ့လည်းရှိတော့ဘာဖြစ်လို့လဲဆိုအရာရာဖြစ်ပေမဲ့ဘုရားအလိုတော်ကြားပဲဖြစ်ရမှာဆိုတော့လုံးတဲ့နာလုံးလို့လည်းအကျိုးထူးမှာမဟုတ်ဘူးမလုံးတဲ့နာလုံးပြီးကြတော့လည်းပါကအကျိုးထူးမှာမဟုတ်ဘူးလို့ကျုပ်ရဲ့မလို့တဲ့ခွဲခြားပြီးတော့ပြီးဖို့မလိုတဲ့အယူဝါဒမျိုးလည်းတော့ကရှိပါရှိနောက်တစ်ခုကအရာရာမှာလူ့ဘဝရလာတာဟာအားလုံးဟာကံကြောင့်ပဲအတိတ်ကံကြောင့်ပဲလို့ကံပေါ်မှာပုံချတဲ့အစွမ်းရောက်ကံမဝါဒလို့ခေါ်တယ်ဥပိကတနေတူတဲ့ရှိပါပဲလုံးတဲ့လုံးတဲ့ဒီဘဝကျုပ်တွေ့တာရှေ့ကလုံးခဲ့လို့ဆိုတော့အရှင်ဘုရားဗလာရှင်ညမလူမျိုးတွေကအဲ့ဒီအစွမ်းရောက်ကံမဝါဒကိုလက်ခံထားတာမျိုးရှိတယ်နော်ဘာလို့ဒီကံကြောင့်ပဲလို့ဆိုပြီးတော့ကံကိုလက်လျောက်ရှုံးပေးနေတာမျိုးဒီလိုဖြစ်ကြတဲ့ကပိုင်းင်းတဲ့အမြင်တစ်ခုလို့ပြောတယ်ဒါအမြင်မှန်ဘူးလို့ပြောအရာရာကိုကျုံတွေ့ရတာကံကြောင့်ပဲလို့ကံပေါ်မှာပုံမချရအောင်ကံပုံချလိုက်တာလုံးတဲ့မလုံးတဲ့ဒီနှစ်ခုအသေးပဲပဲ့တော့ဘာလို့လဲဆိုတော့ငါသူကံတန်းဖြစ်ပါကံတန်းဖြစ်ပါလို့ညာမလူတွေလည်းအဲ့ဒီအစွမ်းရောက်ကံမဝါဒကိုလက်ခံနေတာမျိုးရှိတယ်တတိထားဖို့နော်ဘာဖြစ်လို့ကောကံဒီကြောင့်လားလို့ဆိုတော့မဟုတ်ကံကြောင့်ဒီမဟုတ်ဘူးကံဆိုတာရှိတယ်တော့ပန်းတယ်ကံဆိုတာတခြားမှာမဟုတ်ဘူးအတိတ်ဘဝကအခုဘဝလိုပဲလူရဲ့နေရှင်မှာဒီအိယာကလိုထမ်းလာတဲ့အချိန်ကနေစပြီးတော့စိတ်ကူးကြံစီတာထိုစိတ်ကူးကြံစီအောင်တောင်းအားလေးတွေစိတ်ထဲမှာဖြစ်ပေါ်လာတာဒါကိုကံလို့ခေါ်တာမြတ်စွာဘုရားပြီးတော့ပြောတာထိုကဲ့သို့ပြောပြအောင်စိတ်ထဲကနေတောင်းအားပေးတာဒါလေးတွေကိုကံလို့ခေါ်ကိုယ်ကြီးတော့တစ်ခုခုကိုလုံးလိုက်ဆောင်ရက်တဲ့ဘုရားတို့လုံးရဆောင်ရအောင်စိတ်ထဲကတောင်းအားပေးခုစွာသုတ်ဒီကိုတရားတာဖို့ဆိုတာဒီတရားတာတော့ပဲဆိုစိတ်ကတောင်းအားရင်ပေးလိုက်တာပေးလိုက်လို့ဒီရောက်လာတာဘလောက်ဝေဝေစိတ်ကတောင်းအားပေးရင်ရောက်သွားတာเนาะယုတ်ခတ္တကြီးနဲ့ရောက်လာပြီးတော့အလုံးလုံးနေချာလုံးလာတယ်တောင်းအားကြောင့်ရောက်အဲ့တော့ကံဆိုတာအဲ့ဒီကိုခေါ်တာကံဆိုတာကိုယ့်ရဲ့လုံးရတည်ကိုကံခေါ်တာလုံးရဆိုတာသုံးမျိုးပဲစိတ်ထဲကတွေးရတဲ့လုံးရတစ်ခုပဲနှုတ်ကထုတ်ပြောတာလည်းလုံးရတစ်ခုပဲကိုယ်ရင်းလည်းတော့လုံးတာလည်းလုံးရတစ်ခုပဲအဲဒီကံတရားကိုတော့အတိအပြည့်ဝမှာပေါ့လက်ခံရုပ်ကြီးသို့တော့ဖြစ်ပေါ်တဲ့များဟာဒီလိုကံကြောင့်ဒီပဲလို့ဒီလိုပြောလို့ရှိရင်သူကဆွမ်းရောက်သွားတယ်ဆိုတော့ဒီလိုမဆောင်ဘူးမဆောင်အသားမနေပဲနဲ့ ตัวหลังเลี้ยวไก่ถูกเป็นร้านเดียวย่อไก่ยากอาจจะทำกั้นเนี่ยไม่ใช่ไม่ใช่เพียงรู้ใช่ไหมแล้วมีเด็กซื้อเลี้ยวไก่เชียร์ตอนเนี่ยชูเรียนสายเนี่ยกั้นยังไม่ชูสายรู้ใช่ไหมแต่เอานี่อุกันแล้วตัวตาไม่รู้ใช่ไหมเดี๋ยวส่งยาบาลให้ดูจะเนี่ยเจ้าเด็กกูที่มันไม่ติดยาเจ้าเจ้าส่วนเด็กกูเลี้ยงหมูกูดูเนี่ยตามมาพูดดูหมดที่นั่นคุณว่าเป็นกะเหรี่สวาดุมีรูปวิญญาณได้รูปวิญญาณได้คำว่าปัญญาชีได้รายชีได้คนเราบ่าวเอซีก้าวได้ปัญญาชีได้ปัญญาได้คนเราคุณว่ามันเองมุ่งมั่นจูดาวุยินดีเลยเพียงบ้านเราได้ปัญญาไม่จับหูกันยาวหรือยาวอย่างไรมาสรุปคนเราวิญญาณได้ชีดูปัญญาดูดูเห็นเราบรรลุดูปัญญาไม่ได้ที่รู้สึกเอ้าเจ้าเดียวกันจะคุยได้ไหมสิว่าจะได้ทำอะไรทุกอย่างที่สิว่าเราเห็นตอนนี้สิว่าจะช่วยเราสิว่าเราเห็นตอนนี้มันรู้ได้ไหมใครจะรู้แล้วทำกันมาเว้ยเอาคุณคุ้มมาช่วยจะชี้ตอนนี้สิสิอาช่วยเรียกมาดูชี้ตอนนี้ที่ทีนี้ซีเนี่ยยาวเลยลงอยู่ซีกว่าบ้านเราไม่ผิดทางลงซะท่านจะได้จําได้ครูก็ชี้ไอ้เจ้าก็ยังชามันแต่กันมันก็ไม่ชาอย่างเราไปชูซาชูซานี้มันมันรู้สิเนี่ยแต่แล้วเจ้าสาวเนี่ยว่าซีกว่าจะได้คําว่าอุทานะตํราแล้วขอเลยวิริยะชี้อ่ะเจ้าสาวเนี่ยขอท่านถ้าเราวิริยะชี้ได้ใจชูผิดท้องกันแล้วสมวิญญาณชี้อยู่ในเราจูบเชื่อชมบูรณ์มาลุอัตโตสุยนัมเบติเอกโคสุลงในใจเจตุบุรีนัมเบติอันนั้นแล้วเชื่อมันจูดามุสวยก้าวบูรุเลยน้าอุบายาวิมันดามีปัญญาบูรณ์ไอ้ตัวกูมาบ้าไปเนี่ยจูดามุสวยมาเอาเงินไอ้มาเรียนการนั่งสายเนาะการนั่งสายดอกไม้จันทร์เนี่ยเอาบางทีเรียนเตียนอะไรดอกไม้จันทร์เนาะดอกกันเอาที่ดำหมดดอกไม้จันทร์เนาะเตียนอะไรสวยชีเอาสวยเนี่ยดอกดาวลิ้นเชียนเตียนอะไรยี่เชียนอะไรก็เตียนอยู่อะไรทีนี้ดอกลูกเชียนคนละจูบอ่ะอัดจูบอ่ะเอาเงินให้ดูด้วยนิ้วมันเองลูกเชียนเนี่ยตัวแบบสีลูกเชียนสิ่งเดียวนะสิ่งทั้งหลายเนี่ยแต่กูสิ่งเดียวมาแท้สิ่งเดียวมาแท้แล้วผมสิ่งเดียวมาแท้เจนนะแต่กูมาสิ่งทั้งหมดแต่เรื่องนี้เนี่ยที่มันใช่ไหมเนี่ยหาเราไม่รู้ที่เราสู้นะตอนนี้มาอย่างไรกูเราไม่หาทางหมดนี้เนี่ยไม่ได้มาเรียนสิ่งเดียวช่วยทำอะไรไม่ยากที่เราไม่รู้จักนะแล้วจะบอกทีโรเลียมีว่าการเนี่ยมันสายบูรุษปารีเนี่ยสายเราสิคนอาจจะเรียนใจเย็นบูรุษสู้กันตัวใหญ่เนี่ยสายเนี่ยการที่การเนี่ยสายนะปารีเราถูกดีเลยสรุปเองเอ็นยูว่าอย่างอะไรครับว่าเยสีก้าวเนี่ยมวยอะไรเช่นอ่ะองค์เราก้าวเนี่ยปีเนี่ยสี่เนี่ยแต่ยังการเนี่ยสายนะครับเจริญเนี่ยวิลาลงเรียนจะลงการอะไรสินะเราการย่อมใช่ไหมเป็นเรื่องของการวิลาลงการจะจินดาชินอะไรเนาะวิเชียรีชินอะไรหูมาลงองค์ดอมบัมมันดาลุมาลงคู่บูดอมปฏิจามิวิโยจามิวิชินอะไรอยู่จะหาจะลงการนี้ต้องใช่ไอ้พวกมีอะไรที่ว่ามาที่ว่าจะได้บุญสักแค่ไหนมาทีนี้ในตอนเดือนเดือนการเล่นภาษาแล้วก็เล่นภาษาอะไรเช่นไรการอู้บูระตั้งบูระดูการหาบูระเจ้าสาวเข้าเด็กบูระเจ้าหล่อเข้าเด็กถูกไหมการอู้ที่แบบที่ชาลุมยาวุ่นเป็นตัวเยอะเนาะการที่ที่ชาลุมยาวุ่นการหาบุญละเจ้าหล่อเข้าเด็ก
ညာတို့ဝိရိယလို့လည်းဆိုင်တယ်လို့ဒီလိုပြောတာ
ညာဝိရိယတွေနဲ့လုပ်ဖို့လုံတာပေါ့ကံနဲ့တစ်ဆိုင်ဘူးညာဝိရိယနဲ့လည်းဆိုင်တယ်အဲ့ဒါကြတော့ညာဝိရိယကိုအတုံးချလို့အောင်မြင်မယ်ဆိုရင်ညာဝိရိယကိုတုံးချရမယ်ဒီလိုဆိုလို့အဲ့တော့အမြင်မှန်ဆိုတဲ့နေရာဒါသိရေးရှိတာအတွေ့အခေါ်အမြင်မှန်ပါဒီလောကမှာစီးပွားတိုးတက်နိုင်ဒီဘုရားဟောတဲ့ပုံပေါ်တဲ့လည်းညာလူတွေစီးပွားတိုးတက်နေတာအခုကစီးပွားတိုးတက်ဘုရားအခြေအနေကောင်းပြီလမ်းကြောင်းမှန်နေတယ်ပေါ့စီးပွားရေးတော့လည်းစီးပွားရေးလမ်းကြောင်းမှန်နေတယ်ပတ်ဝန်းကျင်ကောင်းပြီအခြေအနေကောင်းအဲ့ဆုံးများတဲ့ဒါကိုဟောင်းလဲဆိုဟောတယ်ပတိရူပတိတဝါသာဆိုသိနေရတဲ့နေရာရွေးနေရမယ်ဆိုတာချိန်ပြေကောင်းတစ်ခုရအောင်ပြောတာလူတယောက်ကပညာတက်ကြီးတော့ဖြစ်တယ်ဒါပေမဲ့ကျောင်းလည်းမရှိဘူးတက်တဲ့တော်လည်းမရှိဘူးစတတ်တဲ့ပုဂ္ဂိုလ်လည်းမရှိတဲ့တော့ခေါင်းပေါ်ဒီမှာသွားနေဘလို့မှတက်တဲ့သူပညာတက်ဖို့ရှိတက်တော်လည်းတရားသူနေတာမဟုတ်ဘူးလူတယောက်ကအကျောင်းအရေးရတယ်လေ။သူ့ရဲ့ဉာဏ်ကြီးမှုသိကျင့်ထန်တဲ့နေရာတော့အစာအာဟာရရှားတဲ့နေရာတော့သွားနေပဲဆိုလူ့မှာကျောင်းအရေးတရားနိုင်တဲ့ပုဂ္ဂိုလ်။အတက်တော်တဲ့နေရာမဟုတ်ဘူး။စီးပွားရေးလုပ်ချင်တယ်။တိတ်ပြီးစီးပွားရေးလုပ်လို့တရားအယောင်ကမကောင်းတဲ့နေရာမှာသွားနေပဲဆိုလို့ရှိရင်ဘလို့မှစီးပွားရေးလုပ်လို့ရမှာမဟုတ်ဘူး။ဘုရားဉာဏ်ကြီးစီးပွားရေးကျောင်းအရေးဆိုတဲ့အရေးကိစ္စတွေနဲ့ပြည့်နေရတဲ့နေရာကိုရွေးချယ်နေတတ်ရမယ်။ဒါအကြောင်းတစ်ခုလို့ပြောတာနော်။ကံနဲ့ဆိုင်တယ်ဟုတ်လား။ကံနဲ့ဆိုင်။အဲ့ဒီလိုအမှန်မြန်တာမျိုးကိုဒါဟိုအမြင်မှန်လို့ပြောတာနော်။အမြင်မှန်ရှိရမယ်။အဲ့ဒီလိုအမြင်မှန်ရှိလာပြီဆိုလို့ရှိရင်ဘုရားကိုစံတဲ့ပုံပေါ်လို့ရအောင်။ဘုရားကတရားတော်ရာလူရောက်မှာကိုယ်တိုင်တဲ့လမ်းကြောင်းနဲ့ရွေးချယ်ပြီးတော့ကိုသွားတဲ့စခန်းကိုသွားလို့ရတယ်။ဆိုတော့ဆရာအကြောင်းတရားတော့ပြည့်စုံအောင်တော့ဖြစ်ရဖြစ်ရတော့မှရုပ်အစင်းလက်လက်ပါပါရွေးဖြစ်ခြင်းနဲ့အသက်ရှိခြင်းနဲ့ကျန်းမာခြင်းနဲ့ဉာဏ်ပညာကောင်းခြင်းနဲ့ဆိုလို့ရှိရင်ဆရာအကြောင်းတရားတွေရှိတယ်။အသက်ရှိခြင်းနဲ့ဆိုလို့ရှိရင်ဒီနေ့တဲ့သတ်တာလေးပါလို့ရှောင်ရမယ်ပြန်တဲ့တပ်မှုတွေကိုရှောင်မယ်။ပဏာတိဝါဒရှောင်ရင်တတ်တော်လေးပေါ်မှာမေတ္တာထားတယ်။တပ်ရဆက်တာကိုဒုက္ခိစ္စနဲ့မှမလုပ်ဘူး။ဟောတာအသက်ရှင်ပဲကျမ်းပါမယ်။ပြန်တတ်ချက်တယ်။ဆိုလို့ရှိရင်ဒီဘဝမှာလည်းရှိဘူးတယ်၊ပြီးလာတယ်။သတိရအောင်ပြင်းရတယ်ဒါပြညာတတ်ချက်အကြောင်း။ခုလိုတရားနာနေတာကပြညာတတ်ချက်အကြောင်းအခုကြော်ရနေရချင်တာသူများစာသင်နေတာကိုအားပေးလို့ရှင်တာပညာတတ်လို့ချင်။အပေါ်ရန်နေတဲ့တော့ဟုတ်တယ်ချက်ချင်းမရဘူးအဲ့ဒါ။သူကစာကျူးသားနေတဲ့ပုဂ္ဂိုလ်တရားကိုစာဥစ္စာနဲ့သွားလို့လေ။သူပြီးတော့နောက်ဘဝပညာကြီးရပါလေဆိုနောက်ဘဝမှာကြီးမှအဲ့ဒီပုဂ္ဂိုလ်ကြီးတော့မှ။အဲအကြောင်းအခြေအနေပြီးမှကြီးနိုင်။အဲ့ဒီလိုဘယ်လိုပဲနဲ့ဒီလိုနဲ့တန့်ချင်တဲ့စိတ်နဲ့သင်ကြားမယ်လေ့လာမယ်ရတဲ့အချိန်လေးလေးမှာတရားနာမယ်စာဖတ်မယ်ဆိုရင်ဟောပညာချက်ရှင်းရတယ်။ဒါဆိုမြားပါပညာပါပြီးရှိတဲ့အခါမှာဘယ်လိုနည်းနဲ့ရှိတာလဲလို့စာပေထဲမှာလေ့လာကြည့်တဲ့အခါမှာသိတာလေးကိုသိတဲ့ပုဂ္ဂိုလ်လေးကိုမြင်ဉာဏ်ဆုံးသားပြီးတော့သတ္တနာလူရဟန္တာပညာတို့ခြင်းအကြောင်းပဲ။ဒါတော့ရတယ်သူကမြတ်စွာဘုရားဟောတာကဒီတရားနာတာတို့ခန္ဓာပတိသေးတာဒီမေးတာဉာဏ်တာတို့ဟာဒါမဟာပညာတောင်းတဲ့ကပြိပရာပညာကြီးကြီးရဲ့အကြောင်းနေတယ်ဒီဘဝကစပြီးပတိသေးတာမေးတဲ့ခါနဲ့ပြီးသွားတယ်နိဆက်ချင်းပြီးအဲ့ဒီပြီးသွားတာဟာကြောက်သွားတာမဟုတ်ဘူးကိုယ့်ရဲ့ဒီ mental process ကိုခေါ်တဲ့စိတ်အစဉ်ထဲမှာပါတော့ဒီဟာကငယ်ငယ်တုန်းကကျောင်းနေခဲ့တဲ့ပညာရပ်တွေကတော်ရည်ကြောက်သွားတာမှမဟုတ်ပဲကြောက်သွားတယ်ဆိုရင်အငယ်တန်းဟိုမူလကံပညာသင်ထားတဲ့ကလေးကပဲတက်ကတူတက်နိုင်မှာငယ်တော့သင်တာကြီးကြောက်သွားတယ်ဆိုရင်အလယ်တန်းရောက်ရင်သူပဲရှိတော့မှာ အလယ်တန်းကနေဆက်တန်းရောက်နေပဲရှိတော့ဆက်တန်းပညာသင်တာတွေကြောက်သွားရင်တကယ်လို့ပဲလိုက်နိုင်မှာတော့မပြောက်ဘူးဆိုတဲ့သိချာအဲ့ဒါလိုပဲကိုသင်ထားတဲ့သိချာတဲ့အရာတစ်ခုပျောက်သွားတာမဟုတ်ဘူးမပြောက်ဘူးဒီကြီးရဲ့စိတ်အစဉ်တွေမှာသိဝတ်တာအဲ့ဒါသိဝတ်တယ်ဆိုတာဒီလိုအသေးအောင်ပြောရရင်အုံနောက်ထဲမှာခုနပြောရတဲ့ဒုတိယကံတရားတွေကအုံနောက်ထဲမှာသိဝတ်တယ်လို့ဒီလိုသင်ောက်တယ်အုံနောက်ရဲ့တခုကလူမသေးခင်လေးပဲရှိတာဒီကြားထဲမှာလည်းအုံနောက်ပြတ်သွားနိုင်တယ်လေအဲ့ပြတ်သွားရင်ကံတရားတွေပြတ်သွားမှာပေါ့နှလုံးထဲမှာကြီးနေတယ်ဆိုရင်နှလုံးဆိုတာလည်းခံရတာမဟုတ်ဘူးလူသေးသားတဲ့ခါကျနှလုံးနဲ့ပြတ်သွားတာပြတ်သွားရင်ကံတရားတွေပါတော့မဟုတ်ဆိုပါစို့ခုခေတ်စဉ်းစားပြီးတာမန်ကြည့်မယ်ဆိုရင်စီဒီထဲမှာအတန်တွေထည့်ထားရဆုံးအဲ့စီဒီကိုဖြတ်သွားရင်ဒီအတန်တွေပါသွားတာမျိုးပေါ့ဟု
တ်ပါ
ဘူးဒါပြန်ရတယ်အဲ့တော့လူရဲ့နှလုံးနဲ့အုံနောက်ထဲမှာနေတဲ့ဒီကြီးနေတယ်ဆိုတဲ့ကံတရားတွေကအုံနောက်ဖြတ်သွားမယ်နှလုံးဖြတ်သွားမယ်ဆိုရင်ဒါဒီပါသွားနိုင်တယ်ဟုတ်ပါဘူ
း
ပါသွားတယ်ဒါဆိုလို့အခုကံတရားဆိုတော့တဘွားတစ်ခုနဲ့တဘွားတစ်ခုမပါဘူးဆိုတော့အုံနောက်ထဲမှာဂိဏမဟုတ်ဘူးနှလုံးသားထဲမှာဂိဏမဟုတ်ဘူးပေမှာခိတ်တာလို့စိတ်အစင်နဲ့ခိတ်စိတ်အစင်ကတော့ဘယ်တော့မှမပြတ်ဘူးအစင်ဆိုတာကပထမစိတ်ကြီးပြတ်သွားရင်ဒုတိယစိတ်ပေါ်လာတယ်ဒုတိယစိတ်ပြတ်သွားရင်တတိယစိတ်ပေါ်လာတယ်တတိယစိတ်ပြတ်သွားရင်သုဒ္ဓစိတ်ပေါ်လာသုဒ္ဓစိတ်ပြတ်ရင်ပစ္စမစိတ်ပေါ်လာတယ်တစ်ခုကြောက်တစ်ခုပေါ်တစ်ခုကြောက်တစ်ခုပေါ်ခုခေတ်စကားနဲ့ဆိုတာ online ပေါ့ online ဖြစ်သွား online ဖြစ်သွားတယ်ဆိုတော့ကျက်ပြီးတော့နေထားလည်းမရှိဘူးကျန်နေထားလည်းမရှိဘူးဒီတိုင်းကတို့ဘဝမှာအိဒါမရပဲသင်ကြတိုင်းတိုင်းနဲ့ပဲခေါ်တယ်။ဒါကြောင့်မလို့ဒီဘဝလောက်ထားတဲ့တို့ဘောအတိတ်ဘဝတုန်းကလောက်ထားတဲ့ကံတရားတွေကခေါ်ရလိုက်ပေါ်မှာရောက်နေတာပြောတာ။ကိုယ့်ရဲ့ mental process နဲ့တိုင်းပြီးပေါ်မှာဝင်နေတာ။အဲ့တော့ဝင်နေတဲ့အခါကျတော့ तू ကဆရာဆရာအကြောင်းရလာတာနဲ့တကယ်နဲ့ဆရာဆရာအကြောင်းတွေ့တာနဲ့တကယ်နဲ့အကျိုးပေးတော့တာအကျိုးတစ်ခုထုတ်တော့တာဒါကြောင့်ကြောက်ပြက်သွားတာမဟုတ်ဘူးပညာသင်တာလည်းကြောက်ပြက်မသွားဘူးဒုက္ခမြတ်ကံတရားတွေလည်းကြောက်ပြက်မသွားဘူးစိတ်ကံမလုံးနဲ့မှဒုက္ခဒုက္ခမြတ်ကံတရားအကုန်လုံးအကျိုးပေးရမလားလို့ဆိုစဉ်းစားကြည့်ပေါ့ဒီပင်ကအတိပြီးရောမျိုးစေ့ကြီးအများကြီးရှိတယ်မဟုတ်လားအစေ့ကြီးအများကြီးရှိတယ်မှန
်ပါဗျာ
အစေ့တိုင်းအပင်ပေါက်တယ
်ပေါက်ပါဗျာ
ပေါက်ဘူးအဲ့တော့အစေ့ကအပင်ပေါက်ဖို့အတွက်အကူအညီတွေလိုနေတယ်ဘာလို့လဲဆိုရင်ညင်နေကြည့်နေအဲ့ဒါလိုပဲတချို့ကံတွေကအခုကြီးအကြောင်းမပါလို့ရှိရင်သူတို့မပေါက်နိုင်ဘူး။ကံနိုင်ယူပြီးတယ်လို့တော့တွက်လို့မရနော်။အဲ့ဒါကိုကံမင်းပဲလို့ expire ဖြစ်သွားတာရှိ။ဆေးနဲ့ expire ဖြစ်တာမဟုတ်ကံနဲ့ expire ဖြစ်တယ်။ expire ဖြစ်တဲ့ကံကို hobby ကံလို့ခေါ်တယ်။ပမာဒီမျိုးကြီးပြောရတယ်လေတစ်ခုခုကြိုးမရတော့ဆိုမလို့ hobby ကံဖြစ်လိုက်တာပြောရတာ။ hobby ကံဆိုတာ expire ဖြစ်သွားတာ။ဘဝလူကံတစ်ခုဟာသူ့ရဲ့သွားအားရဲ့သူ့ရဲ့အရှိန်ကဒီဘဝမှာရဲ့အကျိုးပေးတယ်။နောက်ဘဝတရားသူကလိုက်နိုင်တဲ့သွားမရှိတဲ့ကံမျိုးရှိရှိမတူဘူး။အဲ့ဒါကိုဒိဋ္ဌဓမ္မဝိရိယကံလို့ခေါ်တယ်။ဒိဋ္ဌဓမ္မဝိရိယကံသူ့ရဲ့အကျိုးဟာဒီဘဝမှာလည်းဖြစ်နိုင်တယ်။နောက်ဘဝတရားသူ့အကျိုးမပေးဘူး။ဒီတိတိကျကျတွေရှိတော့ဘယ်ချင်းတွေပေါ်ဆဲနေဒီခင်းနေနေရတယ်လား။သူကတက္ကံတူတယ်သူကလေးလေးဆိုင်တာသူကတက္ကံတူပန်းပန်းကလေးလေးဆိုတော့တက္ကံတူတယ်အဲ့ဒီတက္ကံတူတာဒီတက္ကံကျင်းကသူလောက်နိုင်တာဘောပဲကျသူဆက်ပြီးလိုက်အဲ့ဒါလည်းပဲဒီကရမဝိရိယကံဆိုတာဒီဘဝလုံးနိုင်ဒီဘဝပဲဒီဘဝမှာသူကဆင်းမပြေလို့အကူကြီးတွေတရားလို့ဆိုရင်သူဒီတိုင်းအိတ်ဆိုင်ရဖြစ်တယ်သူဘယ်ပေါ်ရမျိုးစီတွေကနေနဲ့နေနဲ့မတွေ့ရလို့မပေါက်တော့တယ်လေတခါတချို့ကံကတော့သွားအားတွေပြည့်သွားလို့ချက်ချင်းကြီးအကျိုးပေးတာနောက်ဘဝမှာဒီဘဝကတည်ရတဲ့အချိန်လေးသူကအကျိုးပေးနိုင်တဲ့ကံအဲ့ဒီကံကလည်းဆရာအကြောင်းတရားတွေရဲ့အကူအညီရတာအဲ့ဒီကံကိုဥပပစ္စဝိရိယကံလို့ခေါ်တဲ့စာမျိုးဒုတိယဘဝမှာတဲ့ဒီဘဝတည်ရင်နောက်ဘဝမှာအကျိုးပေးမယ်ကံအဲ့ဒီကံလည်းခုနလိုအကြောင်းကူညီမဲ့အကြောင်းတရားတွေမလာလို့သောဘောကဒီကံကနေဝင်ယူပြီးပါလို့သူ့ပါခွင့်လန်းမရလိုက်ဘူးဆိုအဲ့ဒီကံလည်းအိဆိုင်ရဖြစ်ပါ။အများကြီးအိဆိုင်ရဖြစ်တာရှိတယ်နော်။ ။နောက်တတိယဘဝကနေနိဗ္ဗာန်ရှိအောင်တတန်းရှိတဲ့ကံမျိုးလည်းရှိတယ်။အဲဒီကံမျိုးကြတော့သူဆွမ်းအားရတဲ့ပြည့်နေပြီတဲ့ကြောင့်။သူကတော့ခုနအွန်လိုင်းဖြစ်နေတာ။အွန်လိုင်းဖြစ်တယ်ဆိုအဲဒီကံမျိုးကို။သူကနိဗ္ဗာန်မရမခြင်းတတိယဘဝနေဆိုပြီးခြေတည်ပြီးပြီးတဲ့ချိန်မှာသူပြီ။အဲတော့ဘုရားဘာသာရေးအနေနဲ့စဉ်းစားကြည့်မယ်ဆိုရင်ကောင်းတာလည်းလုံးပြီလားမကောင်းတာတွေလည်းလုံးပြီလားဒုတိယမကောင်းတာလုံးပြီလို့ရှင်ဘုဘုပ္ပါမာရုံရဲ့ခြင်းမှာကြောက်ဘုပ္ပါမာရုံရဲ့ခြင်းမှာကြောက်အဲ့လိုကြောက်လို့ရှင်လွတ်လန်းရှိရလားလို့ဆိုရင်လွတ်လန်းရှိတော့လို့လို့ရကြောက်လို့တဲ့နည်းတွေရှိနော်ကောင်းတဲ့ကံကတော့ကြောက်လို့ရမလို့ပေါ့လူတိုင်းလူတိုင်းကြိုက်တာအကျိုးကလည်းကောင်းလို့ပြေဒါပေမဲ့ကောင်းမှုတစ်ခုကိုကိုလုပ်တာဆိုအဲ့ဒီကံကလေးလွတ်ချင်ပါလေဆိုရင်သစ္စာပြားကလွတ်လန်းဘယ်လိုခေါ်တာတော့လို့ဆိုလို့ရှိရင်မကောင်းတာကိုလုပ်တဲ့အလုပ်ကိုမကောင်းတာကိုမကောင်းမှုလို့မြင်ဖို့ကနံပါတ်1မကောင်းမှုလို့မြင်ပြီးတဲ့အခါမှာအဲ့လိုမျိုးထပ်မဖြစ်အောင်ဖြောင်းရှားတာနံပါတ်2နံပါတ်3ကကောင်းတာလေးကြီးပဲဆက်တော့ဖို့လားနံပါတ်3အဲ့ဒီဒီနဲ့ခုနကကိုလုထားတဲ့ကံတစ်ခုဟာဘေးကို push away လောက်ထားလိုက်တာဘေးကိုတွန်းပြစ်ထားလိုက်အဲ့ဆိုလို့တက်လောက်ထားလိုက်ကြောက်သွားတော့မဟုတ်ဘူးတော့ဘယ်လိုမှမပြောက်ဘူး online ဖြစ်နေတာမပြောက်ဘူးသို့တော့တွန်းပြီးတော့ဖယ်ထားလိုက်ရတယ်အဲ့ဒီတွန်းဖယ်ထားတဲ့ကံတရားဟာသူကအကျိုးပေးမဲ့ဘယ်တော့မှမရတဲ့အခါခုနကကောင်းတဲ့ကံတရားယူရဲ့အချိန်ကြီးပြီးတော့သူကဘယ်လိုမှမအခွင့်အရေးမတားပဲနောက်ဆုံးကြတော့ဘဝတဏှာကတုံ့ရောက်သွားတဲ့အခါကျတော့လုံးဝတော့ပါဘယ်လိုသိနေတာအဲဒီကတော့သူကပရိသေရေကျိုးမပေးနိုင်ဘူးဆိုလို့ရှိရင်ဉာဏ်တက်တာဘုရားကျိုးတော့ခပြာကပြီးတော့ပြေးလိုက်သူကလည်းမြတ်စွာဘုရားတော်ကပဲခေါင်းကိုက်တာလို့ခါတာလည်းအားလို့ခန္ဓာကိုယ်ကြီးမှလာပြီးတော့ပေါ်တတ်သေးတယ်ဆက်ပြီးတော့အဲ့ဒါပူအောင်လို့ဆိုတော့အတိတ်ဘဝကဘုရားတော်ကတဏှာတွေရဲ့သာသမီဖြစ်နေတယ်။အဲလိုဖြစ်လို့သူ့ဖေကငါးနာပြီးတော့ငါးတကောင်ကိုသိပေါ်ကျန်လိုက်တဲ့အခါအဲ့ဒီငါးကထပ်ထပ်ပြီးတော့ခုံတာ။ခုံတော့အမေလုပ်တဲ့ပုဂ္ဂိုလ်ကအနာဂတ်ထုံးတဲ့ငါးရဲ့ကောင်းကိုကြိုက်လိုက်ငြိမ်းသွားတယ်။အဲ့ဒါကိုသဘောကျပြီးတော့အဲ့ဒီကလေးလေးဖေအောင်ကလေးလေးကပြုံးပြီးတော့သဘောကျခဲ့တယ်။အဲ့ဒါကြောင့်မလို့ခေါင်းနာနဲ့ခေါင်းကိုက်တဲ့ယောဂန်ကအတန်တရားမလိုက်လာတာပဲအဲ့ဒါကြောင့်ဖြစ်တာအဲ့ဒါကြတော့ကံကြောင့်ဖြစ်တာလို့ပြောကြတာနော်အဲ့ဒီသဘောမျိုးပဲအခုနိုင်ငံသားကရေးထားတဲ့စာအုပ်ပြောစာအုပ်တော့ကိုခရစ်စတန်ခရစ်စတန်တွေတို့သူကအိမ်ဝှေ့ချပြီးတော့သတိရဒီလူမျိုးယောဂဖြစ်နေလို့ရှင်အိမ်ဝှေ့ချပြီးတော့ခုမျိုးသမီးတယောက်ကဒီခြေတော်တွေပါလေကဲခဲပြီးတော့နမ်းဆောင်တယ်တော့ကိုပြေမမလည်းဆို၄ဘက်နာတော့အထရိုက်ချင်းသူခေါင်းတို့လိုအားမျိုးပါလေအခုချရတဲ့သွားနေရအဲ့ဒီမျိုးကြီးကသူရောကဘယ်လိုမှခုလိုမပြောက်တဲ့အခါကျတော့အဲ့ဒီအိမ်ဝှေ့ချပြီးခုလည်းမရှိပါဘူးအိမ်ဝှေ့ချပြီးဆိုကြည့်တော့ခါမြင်လို့ဆိုလို့ရှိရင်သူပြောတယ်ဒီပုဂ္ဂိုလ်အားတဲ့ခုပုဂ္ဂိုလ်အားတဲ့လုံနေတဲ့ခုနှစ်ဘဝလောက်ကအားတဲ့လုံနေတဲ့ခုနှစ်ဘဝလောက်ကအားသူရောမမှာကိုတပိုင်းကခုရှိတယ်ဒီမာလာပတူတဲ့ပုံစံတွေကိုချက်သေးစာကျွေးရဆိုထောင်ထဲမှာထည့်ပြီးတော့ချက်သေးတွေလည်းလှုပ်ပေးလိုက်တာချက်သေးတွေကကြိုက်တာအဲ့ဒါကိုသူကကြည့်ပြီးတော့လူတယောက်ကိုအဲ့လိုလှုပ်လိုက်တဲ့အခါချက်သေးကနေပြီးတော့ထွက်ပြီးတော့ကြိုက်တာအဲ့ဒီပုံစံလဲကျသွားပြီးတော့လုံးရောက်သွားတာကိုသူကဝါတာအားရအပေါ်နေပြီးတော့ဒီကတက်ကုန်ကြည့်ပြီးတော့ရေခဲ့ဦးတယ်ဆိုတော့ကြားခဲ့တယ်။အဲဒီလူကအိမ်ဝှေ့ချတဲ့ဆရာမြင်တာသူ။ဒါကြောင့်လို့သူကဒီဘဝမှာခြေတော့ကြောက်အဖြစ်ထားတာ။နောက်အိမ်ဝှေ့ချပြီးတော့သူဟောသရံနဲ့သူပြတ်ဖက်တဲ့အခါကျတော့သူခရစ်စတန်တရားနဲ့ဆန့်ကျင်နေတဲ့သား။ဘုရားဘာသာကိုခေါ်ကံကံရဲ့အကျိုးနဲ့တူနေ။အဲဒါအတော့ရှိ။အဲလိုရေးတယ်။ဟောသင်္ကြန်ကြည့်မယ်ဆိုလို့ရှိရင်ဒီလိုကံဆိုတာတော့ လိုက်ရတတ်တယ်ဘဝကြီးလွတ်သွားအောင်အဲ့တော့ခုနကမက်ဖို့ရသွားပြီရက်တက်ရက်ဖို့ရသွားပြီဆိုလို့ရှိရင်တော့အဲ့ဒီနောက်မှာတော့ဘာကံလာမှာဝင်ပြီးတော့ဘဝတစ်ခုကိုထူထောင်တဲ့အကျိုးမျိုးမပေးနိုင်ဘူးလေအဲ့တော့ကံနဲ့ပတ်သက်လာလို့ရှိရင်အရာရာမှာကံမချဘဲနဲ့ပြစ္ဆုတ်ပန်ဆိုင်ရာအကြောင်းတရားတွေကလက်ခံယုံကြည်ပြီးတော့ထိုအကြောင်းတရားတွေတိုင်းဘာတော့ဟာဒီကိုယ်ဘဝရဲ့ကိုယ်ပုံပေါ်နိုင်တယ်လို့စိတ်ထဲမှာကြည့်လို့အောင်းနေပြီးတော့ကောင်းတဲ့ကံတွေလုပ်ဖို့ဒါကိုအမြင်မှန်လို့ပြောတာနော်အဲ့ဒါဒီလိုအမြင်မှန်ရှိပြီဆိုလို့ရှိရင်တဏှာထဲမှာသွားတဲ့ပုဂ္ဂိုလ်ဟာအမြင်မှန်ပေါ်မှာအခြေခံပြီးတော့အလုံးလုံးပြီးတော့သွားရမယ်ဆိုလို့ရှိရင်ဒီဘဝကနေဒီဘဝချမ်းသာဒုက္ခရပြီးတော့တဏှာထဲမှာခရီးသွားရင်ချမ်းသာဒုက္ခပြည်ပြည်ဝဝရနေရမှာတို့တော့တဏှာချမ်းသာဆိုတာအဆုံးသတ်ကြတော့မကောင်းဘူးအဲဒီလိုမကောင်းဘူးဒီဘဝချမ်းသာတယ်လို့ပြောလို့မရဘူးစေလိုက်ချမ်းသာလိုက်စေလိုက်ချမ်းသာလိုက်ဒီလိုပဲသွားနေပါမယ်တဏှာထဲမှာရောက်တဲ့ပုဂ္ဂိုလ်ချမ်းသာကြေတနာတော့ရှိနေမှာပဲဘဝမှာနော်အဲ့တော့တဏှာရဲ့ချမ်းသာဆိုတာလုံးဝပြည့်စုံတဲ့ပါဖက်မဖြစ်ဘူးပေါ့နောက်ဆုံးကျတော့ဗာတဲ့ဆုံးသက်လို့ဆိုသိရင်လည်းဆုံးသက်ဒါတော့လုံးဝမရှိအောင်အဲ့ဒီသိရင်ဆိုတဲ့ဆုံးသက်မှုကြည့်အောင်မလို့ကျတော့ဘူးလုံးဝပါဖက်ဖြစ်တဲ့ချမ်းသာကိုရရတယ်ဆိုလို့ရှိရင်အမှန်တိုင်းမြင်အောင်ကြိုးစားဖို့လိုတယ်အမြင်မှန်ရအမြင်မှန်လေးရှိရတဲ့တော့တဏှာရောကမလို့သိဘူးတဲ့ခေါက်တာတဏှာထဲမှာဆန်းကျင်တာကသွားနိုင်ရောပဲရှိသေးတယ်အမှန်မြင်ဖို့လိုသေးတယ်တဲ့အဲ့ဒီအမှန်မြင်တယ်ဆိုတာဘာလို့လို့ဆိုဘုန်းကြီးတို့တွေခုမြင်နေတာဒီစိတ်ကခံလေးထားတာကိုမြင်နေရစိတ်ကပုံပေါ်တာကိုမြင်တာဘုရားလည်းမြင်လိုက်လို့ရှိရင်ဟောဒါယောက်ျားပဲဒါကအမျိုးသမီးပဲဒါအမျိုးသားပဲဒါကငါပဲဒါကသူပဲဒါကဗပစ္စည်းပဲညာပစ္စည်းပဲ ਨੇ ဒါတွေကစိတ်ကပုံပေါ်ထားတာတည်းစိတ်ကပုံပေါ်ပြီးတော့လူတွေကနာမည်ပေးထားတာပေါ့လားနာမည်ပေးထားလို့သူကမသူပဲ ਨੇ လေစာအုပ်ပဲကြည့်အောင်အင်္ဂလိပ်လိုကျတော့ book လို့ခေါ်တယ်ဗမာစာအုပ်လို့ခေါ်တယ်ဆိုတော့စိတ်ကပုံပေါ်ထားတာတည်းအဲစိတ်ပုံပေါ်ထားတာတည်းကိုဖောက်ထွင်းပြီးတော့အကျဉ်းအမိတ်ကိုမြင်အောင်လုပ်တာဟုတ်လားအမှန်မြင်တဲ့လူပါနော်အဲ့ဒီအမှန်ကိုမြင်မှအမှန်မြင်အောင်ဟိုခုခေတ်လုံးနဲ့ပြောမယ်ဆိုရင်ဝိပဿနာဖြစ်နေချက်ဝိပဿနာချက်ချင်းလိုက်တဲ့အခါကျတော့ကိုယ့်ကိုယ်ကိုပဲစဉ်းစားကြည့်ဖို့ငါကမာလို့ဖြစ်နေတဲ့အရာဝတ္ထုတစ်ခုဟာကိုယ့်ကိုယ်ကိုယူရရှိလိုက်မယ်ဆိုရင်အာယုံကိုသိနိုင်စွာမရှိတဲ့ရုပ်ခန္ဓာကိုကြီးရဲ့အာယုံကိုတိတတ်တဲ့စိတ်ကလေးဒီနှစ်ခုမိုင်းနဲ့ body ဒီနှစ်ခုပေါင်းဆက်ထားတယ်လို့ကြည့်လိုက်လို့ရှိရင်ခွဲပြီးတော့မြင်ရမယ်ဒါကမိုင်းဒါက body ဒါကမိုင်းဒါက body နဲ့ခွဲပြီးတော့ကြည့်လိုက်လို့ရှိရင်မာဆိုတဲ့အတွေ့အကြုံပြောက်သွားမိုင်းကိုငါခေါ်လို့လည်းမရဘူး body ကိုငါခေါ်လို့လည်းမရဘူးနှစ်ခုစလုံးပေါင်းဆက်မှအလုံးဖြစ်တာခွဲလိုက်လို့ရှိရင်ဒီခုနှစ်ခုခွဲထားလိုက်ရင်အလုံးမဖြစ်တော့ဒုက္ခမှာခွဲထားလို့အလုံးဖြစ်တာကြီးအများကြီးပဲရှိတယ်နိုင်ကလေးတွေပဲကြည့်အောင်လေ။ဒါနဲ့ကဘက်ထရီသွားအားနဲ့သွားနေတယ်ဆိုဘက်ထရီထုတ်လိုက်လို့ရှိရင်ရပ်သွားတော့။နောက်လက်တံလေးတွေဖြုတ်လိုက်ရင်ဘက်ထရီရှိတော့လည်းလက်တံလေးတွေမပါဘူးဆိုအချိန်ကိုမပြောနိုင်ဘူး။ဟော။အလုံးပေါင်းထားတဲ့အခါမှာအလုံးဖြစ်တာ။ခန္ဓာကိုယ်လည်းပြူတယ်၊စိတ်နဲ့ရုပ်နဲ့အားပေါင်းနေလို့အခုလိုစကားပြောတယ်၊သွားတယ်၊လာတယ်၊လှုပ်ရှားတယ်။ဘာလဲအပ္ပံဒီလိုဆိုစိတ်ယုံကြည်တွေပေါ့။ဘိုးဘောလို့ခေါ်တဲ့စိတ်ယုံကြည်အမေရိကန်မှာရှိတယ်ပေါ့လေဆိုင်ရီလမ်းမှာထားတာနာနာတော်ရဲ့ဒီလိုဝါကန်ဆိုပြီးတော့စကားပြောလိုက်တယ်ဝင်လာတဲ့ဒီလိုတုတ်ဆက်တယ်နိစေယုတ်ကြီးရှိတယ်အဲစေယုတ်ကြီးကသူကဆိုင်ရဆိုင်ရီကုံပေါင်းဆက်တာလို့ဒီစားစီပြောမယ်လို့ရှိရင်ဘာမှအလုံးလုံးဘလုံးနိုင်ဘူးလူလက်ထုတ်လူပဲလူနဲ့တန်းတစ်ခုပေါင်းတာပေါင်းရတဲ့တစ်ခုကိုခွဲလိုက်တဲ့တည်းနဲ့ဒီဘာမှမလူလို့ခေါ်ကြရလဲကြောင်းမရှိတော့အဲ့လိုအတွင်းအမိတ်ကိုမြင်တာကိုဒါနာမရူပပြိစိလညာအတ္တတိကေ knowledge of mind နဲ့မှတ်တာလို့အဲ့ဒါအမှန်မြင်တယ်လို့ခေါ်ဒီပဒနာညာနဲ့အဲ့ဒီလိုရှိအောင်မြင်အောင်လုပ်ရမယ်တဲ့အဲ့ဒီလိုလုပ်မှနိဗ္ဗာန်လမ်းမပေါ်ရောက်မှာအလုံးစုံတော့တဏှာထဲမှာပဲနေတယ်နိဗ္ဗာန်ဆိုတာမမြင်နိုင်ဘူးနိဗ္ဗာန်လမ်းပေါ်တယ်မတက်နိုင်ဘူးနိဗ္ဗာန်လမ်းနဲ့အဝေးကြီးပဲ အခုလို့အမှန်ကိုမြင်လိုက်ပြီဆိုလို့ရှိရင်လည်းဘယ်မှာမှမရောက်ပါဘူးဆိုတော့ယုံနဲ့နဲ့မြင်လိုက်တယ်ယုံနဲ့တစ်ခုဆိုင်ရာအကြောင်းတရားတွေကိုတွေးလိုက်တယ်ဒီဟာလည်းအကြောင်းတရားဖြစ်နေတာမဟုတ်ဘူးဘုန်းကြီးတို့တဏ္ဍမာဒီလူမှာစိတ်ကလေးတွေဖြစ်နေတာဟာတာမန်ကြီးပဲဆိုရင်တော့စိတ်က၅ပိုက်ထဲမှာရှိတယ်ငါနှလုံးထဲမှာရှိတယ်ဥပ္ပါဒေမှာအမြဲရှိနေတယ်လို့ဒီလိုထင်တာမဟုတ်ဘူးသူကအစဉ်အမြဲဖြစ်နေလို့လားအမြဲရှိတယ်လို့ထင်တာတကယ်ကတော့အမြဲရှိနေတာမဟုတ်ဘူးအကြောင်းနဲ့တိုက်ဆိုင်နေလို့ပေါ့လားမရှိဘူးဆိုတော့ဘာလဲကြည့်လို့ရတော့ဆိုရင်စံတရားလေးတစ်ခုပေါ်မှာလည်းရှိပေါ့စံတရားတွေမှာအတန်တွေရှိတယ်လား
ရှိ
ရှိဘူးတော့သို့သော်အဲဒီစံတရားကိုတန်းကျင်တဲ့ပုဂ္ဂိုလ်ဒီပဲဆိုရင်သချင်းတန်လေးမျိုးစုံထွက်လာတယ
်။
ဆရာရဲ့အတန်။အဲ့တော့ဘာလို့ထွက်လာလို့ဆိုရင်ခုနအကြောင်းတရားလေးပေါင်းစပ်တယ်။စောင်းဆိုလို့ရှိရင်စောင်းမျိုးရဲ့စောင်းအုပ်ရဲ့ကြီးခတ်တဲ့လူရဲ့အဲ့ဒီသုံးခုပေါင်းမှထွက်တယ်။ဒီလိုထင်ရှားတဲ့ဥပမာမိခူရင်းလုံးဖို့secret တောင်းတဲ့ guest မိခကိုကြည့်ပါ။ guest မိခထဲမှာမိရှိနေတာမဟုတ်ဘူး။သို့သော်မိလို့ချင်းရင်နောက်ထပ်အကြောင်းတစ်ခုထပ်ပေးရတယ်။အကြောင်းတစ်ခုဒုတိယကပ္ပတိဖြစ်ပြီးတော့ဖြစ်လိုက်တဲ့ဆက်အကြောင်းတစ်ခုပဲ။ဒါနဲ့ပါလဲ guest ရှိရမယ်ခေါင်းကနှစ်ခုဖြစ်ပြီးတော့ပုတ်တဲ့နေရာရှိရမယ်။နောက်ပြီးတော့ဖြစ်ပြီးတော့ပုတ်ပြီးတဲ့ဆောင်းအားတစ်ခုဝင်ရမယ်။သုံးခုပေါင်းလိုက်တဲ့ဆိုလို့ရှိရင် guest ရမယ်ဒီကေရမှာ။အဲ့ဒါမျိုးပဲကိုယ်စိတ်ထဲမှာအကြောင်းတရားတွေကနေတိုက်ပြီးတော့ကိုယ်ကအကျိုးလေးတွေပေါ်နေစိတ်လေးတွေပေါ်နေတယ်လို့ဒီလိုမြင်ရ။အဲ့ဒါလို့မြင်လိုက်ရင်ဟောအကြောင်းနဲ့အကျိုးအဲ့ရောင်းလို့ဒီကအကြောင်းနဲ့အကျိုးရင်းကြီးပဲဆိုတာကိုအကြောင်းပေါင်းစုပေါင်းပြီးလောက်ဆောင်မှအကျိုးတစ်ခုရရတယ်ဆိုတာကိုသဘောပေါက်လို့ရှိရင်ဒါကပစ္စယပရိဒါညာလို့ခေါ်တယ်။ဟောအကြောင်းနဲ့ဖြစ်နေတယ်တော့မဟုတ်ပါလား။ကိုယ်ဆိုင်ကလည်းပန်းလို့ရတဲ့စိတ်ကလေးပဲရှိလိုက်အောင်။ဟောမြင်ကြီးရှိရမယ်၊ရေရှိရမယ်၊မြင်ကြီးရေကြီးလို့ဒီကလေးမပေါက်နိုင်ဘူးနော်။အဲ့ဒီအကြောင်းနဲ့အကျိုးလေးတွေကိုပုံလုံးတိုက်ခြားပြီးတော့သိလာမယ်ဆိုလို့ရှိရင်ပစ္စယပရိဒါညာဒီနမရူပပရိစ္ဆေယညာနဲ့ပစ္စယပရိဒါညာအဲ့ဒီနှစ်ခုရပြီဆိုလို့ရှိရင်တော့နိဗ္ဗာန်ဉာဏ်ရောက်ပုံမှာရှောက်ဖို့နမပုံမှာရောက်သွားပြီလို့ပြောအောင်ဒီဘက်ကပြောမယ်ဆိုရင်ဒါဘုရားဘာသာဆစ်ဖြစ်ပြီလို့အဲ့ကြမ်းမှာအမှန်မြင်ပြီဆိုရင်ဘုရားဘာသာဆစ်ဖြစ်ပြီလို့ဒီလိုယူဆရတယ်ကြောက်ရလို့လူ့ဘဝမှာအခြေခံအားဖြင့်တော့အမြင်မှန်မှုလို့လေခန္ဓာလုံးတဲ့နှလုံးတဲ့ဆိုတာကိုခွဲခြားသိတဲ့အမြင်မှန်တစ်ခုရှိလို့လေကံတရားနဲ့ပတ်သက်ပြီးတော့အမြင်မှန်ရမယ်။နောက်ပြီးတော့နိဗ္ဗာန်ကိုရတဲ့လေဆိုရင်တော့ဒုက္ခတွေအားလုံးလွတ်တဲ့ချမ်းသာတူပါရတဲ့လေဆိုရင်တော့အမှန်တိုင်းမြင်မှုလို့လေအမှန်တိုင်းမြင်မှလာရင်ဒီကဒီမှားရတဲ့အယူဆတရားကိုဖယ်ရှားပြီးတော့ကြံမှုတွေကိုဖယ်ရှားနိုင်တယ်ကြံမှုတွေကိုဖယ်ရှားမှာသောကဆိုတာဖယ်ရှားနိုင်တယ်သောကကိမစိတ်နှလုံးဆိုတာငြိမ်းချမ်းတယ်လို့နော်သစ္စာရှိုံနဲ့သောကကိဉာဏ်မဟုတ်ဘူးဘလုံးကစင်ကြယ်ရောသောကကိဉာဏ်မဟုတ်ဘူးသာရီသမီးတွေကြီးသွားပြီးသူ့လုံးတဲ့သူဖြစ်ရင်ငါတော့အေးစိတ်လေးပဲသောကမရှိတော့ဘူးလို့ထင်တယ်ဟုတ်ဘူးသောကရှိနေမှာပဲနော်ကြံတာချင်းရှိနေတာပဲနော်အဲကျောတဲ့လူဟာဒုက္ခရဲ့စင်ကြီးရဲ့ပစ္စည်းရဲ့စင်ကြီးဝင်ရေချောက်တဲ့ဒုက္ခမရှိဘူးရှိတာပဲပုံပေါ်တယ်။ဒုက္ခကရှိနေမှာအဲ့တော့ဒုက္ခဘာကြောင့်ရှိတာလဲဆိုတော့ဒေတာလို့ရှိတယ်။ဒေတာတဲ့နေရာမှာဒုက္ခရှိနောက်ဆုံးဘယ်မှမရှိကိုယ့်ကိုယ်ကိုဒုက္ခဖြစ်မှာပဲယောဂဖြစ်လာရင်ဒုက္ခဖြစ်တာလေ။ပူလာတာပဲစိတ်။အဲ့ဒီလိုဒုက္ခတွေငြိမ်းသွားဖို့ဆိုတာကျတော့အတွေ့အကြုံကိုချောက်မှာပဲ။ဒေတာမှုကိုလျှော့ချလိုက်ရင်ဒုက္ခလည်းလျော့ချသွားမှာပဲ။စင်နာကြီးကကိုမပိုင်တဲ့ပစ္စည်းတွေမကူဘူးကိုနဲ့မဆိုင်တဲ့ပုဂ္ဂိုလ်တွေအတွက်မကူဘူးကိုနဲ့ဆိုင်တဲ့လူတွေကကူတယ်ကိုဆိုင်တဲ့ပစ္စည်းတွေကကူတယ်ဒါကိုကြည့်လိုက်ရင်ကြံတာမှုပေါ်မှာတောကလာတယ်ဆိုတာသင်စားနော်အဲ့ဒါကြောင့်မို့လို့ဒီတောကငြိမ်းပြီးတော့ချိန်ချင်းချမ်းသာတာနေနိုင်ဖို့ဆိုတာအမှန်တရားကိုလိုအပ်ပါလေမှန်တိုင်းမြင်ရမယ်အမြင်မှန်ကိုလက်ခံပြီးအခြေခံပြီးမှန်တိုင်းမြင်ခြင်းဖြစ်သံဃာရဲ့မှာချမ်းမြတ်သာသာနေရပြီးတော့နောက်ဆုံးသံဃာရဲ့ဘုရားရဲ့တို့ပြောက်ရဒိဗ္ဗချမ်းသာကိုဒီလမ်းတလမ်းဖြစ်ဒုလဲဒုလဲအားရှောက်လမ်းပြီးတော့နောက်ဆုံးမှာတကယ်ပါဖက်ဖြစ်တဲ့ပြီးဝတဲ့ဒိဗ္ဗချမ်းသာကိုရောက်ရှိနိုင်တယ်လို့ကိုယ်စီကိုယ်ကသိပြီးတော့ဒိဗ္ဗချမ်းသာတိုင်အောင်ကျင့်ကြံကြိုးကိုအားထုတ်နိုင်ကြပါစေကုန်သည်